ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်နိုင်ငံတော်အတိုင်းအမြင်ကတော့ဆန်းစုကြည်ကိုဗုဒ္ဓဟူးနေ့ကအဂတိလိုက်စားမှုဆွဲချက်နဲ့ထောင်ဒဏ်၅နှစ်ချမှတ်လိုက်တဲ့အပေါ်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU ကပြစ်တင်ရှုံချလိုက်ပါတယ်ရတားကောင်းဆောင်တူဦးကိုနိုင်ငံရေးအရာရည်ရွယ်ချက်နဲ့လှုပ်ဆောင်တဲ့တရားရုံးတစ်ခုကနေအခုလိုထောင်ဒဏ်၅နှစ်ချမှတ်လိုက်တဲ့အပေါ်ရှုံချလိုက်ကြောင်း EU ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်ဒီလောက်ရဟာ2021ခုနှစ်အာဏာသိမ်းပြီးနောက်တရားဥပဒေစိုးမိုးမှုဒီမိုကရေစီနဲ့လူ့အခွင့်အရေးစိတ်သုံးမှုတွေနောက်တဆင့်တိုးပြီးဆိုးဝါးတာကိုဖော်ပြတဲ့လက္ခဏာဖြစ်တယ်လို့ EU ဥရောပသမဂ္ဂကပြောဆိုလိုက်ပါတယ်ဒီလိုထောင်ဒဏ်တွေချမှတ်တာဟာအာဆီယံကတောင်းဆိုထားတဲ့တွဲဆုံဆွေးနွေးအဖြေရှာရေးမှာဒေါန်ဆန်းစုကြည်မပါနိုင်အောင်ဖယ်ထုတ်ထားဖို့လှုံ့ဆော်တယ်ဆိုတာရှင်းရှင်းလင်းလင်းတွေ့မြင်နေရတယ်လို့လည်းပြောဆိုထားပါတယ်တချိန်တည်းမှာပဲဒေါန်ဆန်းစုကြည်ကိုထောင်ဒဏ်၅နှစ်ထပ်မံချခဲ့တဲ့ဗုဒ္ဓဟူးနေ့မှာပဲကုလသမဂ္ဂတွင်းရေးမှူးချုပ်ကမြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်ပြီးဖက်စီထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းလွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံမှာတရားမဝင်ဝင်ရောက်မှုအပါအဝင်ပြစ်ဒဏ်ချခံပြီးမြန်မာနိုင်ငံသား246ယောက်ကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာနိုင်ငံမြဝတီမြို့ဘက်ကိုဧပြီလ29ရက်နေ့ကထိုင်းအာဏာပိုင်တွေကမြန်မာအာဏာပိုင်တွေထံလွှဲပြောင်းပေးရခဲ့ပါတယ်မြန်မာနိုင်ငံသားများအရေးပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကဒီကိစ္စနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ
်ယောက်ျားလေး161ယောက်နဲ့မိန်းကလေး85ယောက်ပြန်ခဲ့တယ်ပြီးခဲ့တဲ့2021ဩဂုတ်လစပြီးတော့ဧပြီလ29ရက်နေ့ထိမြန်မာနိုင်ငံကိုနေရာပြန်ပေါင်း32,200ယောက်ပြန်ခဲ့ကြတယ
်ထိုင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်လာသူတွေအများအပြားရှိနေပြီးနေစဉ်လိုလိုဖမ်းဆီးမိတဲ့မြန်မာနိုင်ငံသားတွေရှိနေတဲ့အတွက်အချုပ်ခန်းတွေအလုံးအလောက်မရှိတာကြောင့်တရားမဝင်ဝင်ရောက်မှုအတွက်ပြစ်ဒဏ်45ရက်ချမှတ်ခဲ့ပေမဲ့ရက်ပြည့်တဲ့အထိမထားပဲ blacklist နာမည်ပြစီရင်အသွင်ပြီးနေရာကိုအမြန်ပြန်ပို့နေတယ်လို့လည်းဦးမိုးကျိုးကပြောပါတယ်အချင်းတောင်အသီးသီးကလိုရက်စစ်သူတွေနဲ့နေရာပြန်သူတွေကိုထိုင်းမြန်မာနယ်စပ်တွေဖြစ်တဲ့မဲဆောက်မြဝတီရနောင်းကော့တောင်မဲဆိုင်တာချီလိပ်စားတဲ့နေရာတွေမှာပြန်ပို့နေပေမဲ့မဲဆောက်မြဝတီကတော့အများဆုံးပြန်ပို့နေတာဖြစ်ပါတယ်။အခုဆိုရင်မဲဆောက်မြဝတီအမှတ်နဲ့ချစ်ကြည်ရေးတရားကနေရပြန်သူတွေနဲ့ပြည်နေတံပေးခံရသူပေါင်း6လအတွင်3000ကျော်သွားပြီဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာအင်ကာနီကဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်တရုတ်နိုင်ငံသား3ဦးသေဆုံးခဲ့ရပြီးနောက်ပါကစ္စတန်နိုင်ငံမှာတရုတ်နိုင်ငံသားတွေရဲ့လုံခြုံရေးကိုတည်တည်ချာချာတာဝန်ယူဖို့ဗုဒ္ဓဟူးနေ့မှာတရုတ်အစိုးရကပါကစ္စတန်ကိုတိုက်တွန်းလိုက်ပါတယ်။ဒါအပြင်ဒီဘုံခွဲတိုက်ခိုက်ခဲ့သူတွေကိုလည်းဥပဒေအရအရေးယူနိုင်အောင်လုပ်ဖို့ကိုတောင်းဆိုလိုက်ပါတယ်။တရုတ်လူမျိုးတွေအခုလိုသွေးထက်သန်ရုံမဖြစ်သင့်ပါဘူး။ဒီတိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့သူတွေပြန်လည်ပေးဆပ်ရမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ပြောဆိုခဲ့ခြင်းမရှိပါဘူး။အင်္ဂါနေ့ကကရာချီမြို့မှာရှိတဲ့တရုတ်အစိုးရကျောရနောက်ခံပေးထားတဲ့ Confucius ပညာရေးနဲ့ယဉ်ကျေးမှုဌာနConfucius Institute ကညွှန်ကြားရေးမှုလိုက်ပါလာတဲ့ကားကိုဌာနအနီးအသေးခံအမျိုးသမီးဘုံခွဲသမားကတိုက်ခိုက်ခဲ့တဲ့အတွက်ညွှန်ကြားရေးမှုအပါအဝင်တရုတ်ဆရာ3ဦးသေဆုံးခဲ့ပါတယ်။ပါကစ္စတန်ကာမောင်းသမားလည်းသေဆုံးခဲ့ပါတယ်။ဒီအသေးခံဘုံခွဲတိုက်ခိုက်မှုဟာ Blue Chi လွတ်မြောက်ရေးတပ်မတော် BLA ကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ထုတ်ပေါ်ကြေညာပါတယ်။ဒီအဖွဲ့ကိုပါကစ္စတန်နဲ့အမေရိကန်တို့ကအကြမ်းဖက်ဖွဲ့အဖြစ်ကြေညာထားပါတယ်။တော်ကြီးမွေဟောက်အပါအဝင်တော်တော်တတ္တဝါ၅မျိုးမှာတစ်မျိုးဟာပျောက်ကွယ်တော့မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတယ်လို့ထောင်ပေါင်းများစွာသောမျိုးကွဲတော်တော်တတ္တဝါတွေကိုလေ့လာပြီးဗုဒ္ဓဟူးနေ့ကထုတ်ပြန်ခဲ့တဲ့သဘာဝစာဆောင် Journal of Nature မှာဖော်ပြထားပါတယ်တော်တော်တတ္တဝါမျိုးကွဲပေါင်း1100ကျော်မှာ27ရာခိုင်နှုန်းကမျိုးတုံးမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်အဲ့ဒီအထက်မှာတောင်အာရှနဲ့အရှေ့တောင်အာရှကမွေဟောက်အမျိုးအစားတွေလည်းပါဝင်ပါတယ်။တောတောတတ္တဝါတွေကိုလေ့လာခဲ့တဲ့ဒီစီမံချက်ကို2005ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးသိပ္ပံပညာရှင်တထောင်ကျော်နဲ့တွေ့ရှိချက်တွေကိုရေးသားသူစာရေးဆရာ52ဦးပါဝင်ခဲ့ပါတယ်။မွေဟောက်တွေအပြင်ပင်လယ်ကျွန်းစုတွေမှာနေတဲ့ပင်လယ်ဖွတ်ကြီးတွေဟာလည်းမျိုးတုံးတော်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့အထက်မှာပါဝင်ပါတယ်။ဒါအပြင်ပင်လယ်လိပ်6မျိုးဟာလည်းမျိုးတုံးတော်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရပါတယ်။